ဝင်ကမူစလင်အရေးနဲ့ပတ်သက်လို့ပြောဆိုကြတဲ့ဖေဖော်ဝါရီ၈ရက်၉ရက်နေ့ကဆွေးနွေးပွဲတစ်ရက်ကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေပါတယ်။ဒီအခမ်းအနားကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကဗီဒီယိုရနေတဆင့်အမှာစကားပြောကြားခဲ့ပါတယ်။လူဝင်ကြအရေးအဓိကထားပြီးပြောဆိုကြတဲ့အခမ်းအနားကထူးခြားချက်တချို့ကိုတော့ကိုကျော်အောင်လင်ကစူးစီးတင်ပြမှာပါ
။မြန်မာနိုင်ငံကလူနည်းစုတွေကိုအကာအကွယ်ပေးရင်းနဲ့တာဝန်ခံမှုရှိရေးဆိုတဲ့ခေါင်းစဉ်နဲ့ရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းအဖွဲ့ကကျင်းပတဲ့နှစ်ရက်ကြာဆွေးနွေးပွဲကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာကျင်းပနေတာပါ။ဒီခန်းသားရဲ့ရည်ချက်ကတော့ရိုဟင်ဂျာပါဝင်မြန်မာနိုင်ငံကတိုင်းရင်းသားတွေအဖိနှိတ်ခံရတာကိုအကာအကွယ်ပေးရင်းနဲ့ဖိနှိတ်ရဆက်မှုတွေမှာတာဝန်ရှိတဲ့သူတွေကိုအရေးယူနိုင်ဖို့ကိစ္စတွေကိုနိုင်ငံတကာကအယုံဆိုင်လာအောင်တိုက်တွန်းတောင်းဆိုဖို့ပါပဲ။ဒီခန္ဓာမှာနိုင်ငံတကာပြည်မှုဆိုင်ရာဥပဒေရေးရာကျွမ်းကျင်သူရဝင်ညာအရေးလှူရှားသူလူခွင့်ရေးလှူရှားသူနဲ့မြန်မာအရေးလေးလာလှူရှားသူတွေတက်ရောက်ပြောဆိုကြပါတယ်မြန်မာနိုင်ငံအတွင်းမှာရဝင်ညာကိစ္စကိုပြောဆိုဖို့အရေးကအထက်အခဲတစ်ခုအနေနဲ့နေစဉ်ရင်ဆိုင်နေရတဲ့ကိစ္စဖြစ်ကြောင်းဆွေးနွေးပွဲမှာပင်နိုင်ပြောဆိုသူတူဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးရဲ့အကြံပေးနော်မေဦးကရှင်းပြပါတယ
် Especially with the Rohingya plight the plight of the Rohingya people it's also impossible it's a challenge to all of us I think in Myanmar
ဆွေးနွေးတဲ့ကြုံရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းမှာပြောဆိုဖို့ဆိုတာကမဖြစ်နိုင်တလို့ပါပဲ Rohingya ရင်းနဲ့ပတ်သက်ပြီးတော့ဘာမှမပြောဘဲနေမလားထုတ်ပြောမလားဆိုတဲ့ကိစ္စကလူတိုင်းအတွက်စဉ်ခေါ်ချက်တည်းရဖြစ်နေပါတယ်ပြောမယ်ရှင်တော့ပြောတဲ့သူဟာချက်ချင်းပြင်းထန်တစ်ခုဖြစ်လာနိုင်တယ်ဆိုတာလူတိုင်းသိနေတဲ့ကိစ္စပါဒါကနေတိုင်းကြုံရတဲ့ကိစ္စပါရှင
်ဒီဆွေးနွေးပွဲမှာဥက္ကဋ္ဌတူဦးဖြစ်တာဝန်ယူသူကတော့သမရဟောင်းဦးသိန်းစင်လက်ထက်ကငင်းကြင်းရင်ညီနိုင်မှုကြံပေးပုဂ္ဂိုလ်တူဦးလက်ဖြစ်ဥရောပဆိုင်ရာမြမရေးရယုံရဲ့ဥဆောင်ဉာဏ်ကြားရေးမှုလက်ဖြစ်တဲ့ဦးခံရောင်ဝေဖြစ်ပါလေရုံညာရေးလှူရှားသူတူဦးလက်ဖြစ်ပြီးဆွေးနွေးပွဲပထမနေ့ရဲ့အဓိကပြောဆိုသူတူဦးလက်ဖြစ်တဲ့ဒေါက်တာဇာနီကတော့လူမျိုးတုံးတက်ပြမှုတွေကိုတားဆီးနိုင်ရင်ဥရောပနိုင်ငံတွေကမြန်မာပြည်အတွင်းစီးပွားရေးယဉ်နိမ့်နှုတ်နယ်မှုတွေမလုပ်နိုင်အောင်တားမြစ်ရမယ်လို့ဆိုပါတယ
် Chambers of Commerce of Britain, Australia, Germany, France and a few others that have a network of 600 companies around the world they are promoting business in Burma
ဒီကဥရောပဂျာမနီပြင်သစ်နဲ့တခြားနိုင်ငံတချို့ဟာကမ္ဘာတဝန်းကသူတို့ရဲ့စီးပွားရေးကွန်ရက်ထဲမှာရှိတဲ့ကုမ္ပဏီပေါင်း600ကိုမြန်မာနိုင်ငံအတွင်းစီးပွားရေးနှီးမြှုပ်နှံမှုတွေလှုပ်ကြဖို့မကြာသေးခင်တုန်းကပဲအားပေးတိုက်တွန်းနေပါတယ်။မြန်မာနိုင်ငံအတွင်းရေးနှီးမြှုပ်နှံသူတွေလာပြီးနိုင်ငံတိုးတက်ဖွံ့ဖြိုးရေးဆောင်ရွက်ဖို့နားလည်မှုသဘောတူစာချုပ်လွှာတစ်ခုချုပ်ဆိုပြီးလုပ်နေကြတာပါ။ဒါကိုကျွန်တော်တို့ကရပ်သွားအောင်လုပ်ဖို့လိုပါတယ်။လူမျိုးရုံးတပ်ပြမှုကိုကျွန်တော်တို့ကရပ်တန့်လို့မရပါဘူး။လူမျိုးရုံးတပ်ပြမှုကဘန္နာရေးလည်းဖြစ်ပါတယ်။ဒီဘန္နာရေးကိုရပ်တန့်ပြစ်မှဖြစ်မှာပါ။
ဒီလိုမျိုးကရိုဟင်ဂျာရေးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနာပြည်နယ်ကလာခဲ့ကြတဲ့သူမြန်မာတချို့ကတော့အဲ့ဒီခန္ဓာကိုတက်ရောက်ခွင့်မရလို့အကြေမနဖြစ်နေကြပါတယ်။သူတို့ကလည်းရိုဟင်ဂျာရေးနဲ့ပတ်သက်တဲ့သူတို့ရဲ့အမြင်တွေကိုတင်ပြဖို့လာခဲ့ကြတာလို့အိန္ဒိယနာပြည်နယ်ကလာတဲ့ကိုကျော်တက်ကရှင်းပြပါတယ
်။လွန်ခဲ့တဲ့3ရက်တရားပေါ့နော်။ကျွန်တော်တို့နာမည်တွေနဲ့ register ကိုသူတို့ကယူထားလိုက်ပြီးတော့မှမတင်မကြပါဗျာနော်။ဟိုလာလို့ရတယ်ဆိုတဲ့အနေအထားမျိုးအထိပြောတဲ့ခါကျတော့ကျွန်တော်လာခဲ့တယ်ပေါ့နော်။ကျွန်တော်တို့9ရက်ပေါ်ရက်နေတော့9ရက်တက်လာတယ်။နယူးယောက်ကတက်ရောက်ပေါ့နော်။အာကျွန်တော်တို့လည်းအခုဝင်လဲဝင်ရောကျွန်တော်တို့ကိုအထဲကိုပေးမဝင်ခံဘူးခါရဲတွေကိုခေါ်လိုက်ပြီးတော့ကျွန်တော်တို့ကိုမောင်းထုတ်တယ်ဒီလိုချင်အရေးကြီးအရေးခင်းတဲ့ပတ်သက်လို့တကယ်ဖြစ်ရတယ်ကျွန်တော်တို့ရှင်းပြခြင်းနဲ့တော့ငါတို့ဒီဟာအတွက်ပါဆိုတော့ကျွန်တော်တို့လက်မခံတာကလုံခြုံရေးအတွက်လို့ပြောတယ်အဖြစ်အမှန်အရတော့ကျွန်တော်တို့ကဒါရှင်းပြခြင်းတာကအာရိုဟင်ဂျာဆိုတာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးစုကမှမပါဘူးဗျမရှိလည်းမရှိကျွန်တော်တို့ကဒါမဲ့ဘင်္ဂလီအနေနဲ့တော့မြန်မာပြည်မှာမွေးတဲ့ဘင်္ဂလီအနေနဲ့တော့စစ်တပ်ကနေပြီးတော့အခုလိုတင်းမောင်းထုတ်တယ်ဒီအတွက်ကြောင့်တို့တွေဟိုဘင်္ဂလားဒေ့ရှ်နယ်ဆက်မှာပေါင်းရဆိုတော့ဒါလူခွင့်ရေးကကျွန်တော်မတရားဘူးဗျတို့တွေကတကယ်ကိုပဲဘာပြီးမှငင်းငင်းနဲ့ပြန်နေခြင်းနဲ့လူတွေဆိုတော့ဒါကတို့တောင်းဆိုတဲ့အခွင့်အရေးတွေပေါ့ဗျာနော်ပေးစင်လဲဆိုတော့ကျွန်တော်တို့ကရှင်းပြဖို့တော့သွားတာဒါပေမဲ့တို့ကအဲ့လိုရှင်းပြခွင့်လည်းမပေးဘူးဒါဒီဖြစ်ရက်ကိုကျွန်တော်တို့စိတ်မထုတ်မယ်ဒီလိုသာနော်အဖက်သက်ဆန်ဆန်နဲ့ဆက်လုပ်နေမယ်ဆိုရင်နော်ဘလို့မှနေသမှာရှိတဲ့ကိစ္စတွေကလည်းပြည်ထဲလာမှာပုံဘူးဆိုတော့ကျွန်တော်တို့စိတ်မထောက်ပ
ါဘူး။မနေ့ကကျင်းပခဲ့တဲ့ပထမနေ့ပုံပွဲအခမ်းအနားရဲ့အစပိုင်းမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ်မစ်ယန်ဟီလီကလည်းဗီဒီယိုကနေတဆင့်အမှာစကားပြောဆိုခဲ့ပါတယ်။နေ့ကကျင်းပမဲ့နယူးယောက်မြို့ကရိုဟင်ဂျာရေးဆွေးနွေးပွဲမှာဟောပြောသူ30ကျော်ပါဝင်ကြပါတယ်။